ဒီလိုနိုင်ငံတော်မှန်ကလူရည်ထူထပ်တဲ့ကွမ်တောင်းဒေသကိုတနင်္လာနေ့မှာမန်ကွတ်တိုင်ဖုန်မုန်တိုင်းအကျဉ်းချံဝင်ရောက်တိုက်ခဲ့ပါတယ်။ဟောင်ကောင်ကျွန်းကိုတိုက်ခဲ့ခြင်းကတော့အပြင်းထန်မှုရပြီးလေတိုက်ညုံတနာရီ124မိုင်ကျော်တိရှိပါတယ်။အာရှဒေသကိုဝင်တိုက်တဲ့မုန်တိုင်းတွေထဲမှာဒီနေ့အတွင်းအင်အားအပြင်းဆုံးလို့သတ်မှတ်ထားတဲ့မန်ကွတ်မုန်တိုင်းရန်ကနေလူကင်းမှုတွေကွမ်တောင်းပြည်နယ်ကလူပေါင်း 1.4 သန်းကျော်ကိုရှေ့ပြောင်းပေးထားပါတယ်။တရုတ်သတင်းမီဒီယာတွေမှာဖော်ပြတဲ့အရာတရုတ်တောင်ပိုင်းမှာအခုချိန်ကြီးဆိုရင်လူ2ဦးတေဆုံးတဲ့သတင်းရထားပါတယ်။ဖိလစ်ပိုင်မှာတော့ဒီမုန်တိုင်းကြောင့်လူ90ထဲမှာလည်းတေဆုံးထားတာပါ။ဟောင်ကောင်ကျွန်းမှာမုန်တိုင်းအရွယ်သတိပေးချက်ကိုအဆင့်အမြင့်ဆုံးနံပါတ်30အထိတိုးမြင့်သတ်မှတ်ပြီးသတိပေးထားပါတယ်။ဟောင်ကောင်မိုးလေဝသဌာနကအများပြည်သူအနေနဲ့အပြည့်အဝမတဖဲအဆောက်အဦတွေအတွင်းဒေလွရမှာခိုလုံနေကြဖို့အထူးပံ့ပိုးချက်တစ်ခုထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းအဲ့ဒီပံ့ပိုးချက်ကိုလူတိုင်းကလိုက်နာကြတာမဟုတ်ပဲပုံမှန်ရက်တွေနဲ့မတူလူနဲ့ရင်အသွားအလာကင်းရှိနေတဲ့လမ်းပေါ်ဖက်ကြည့်ခြင်းတွေမုန်တိုင်းကိုဓာတ်ပုံဗီဒီယိုရပ်ယူခြင်းနဲ့ကဘာလဲခီးတယ်လို့ရှိနေသေးပါဒီနိုင်ငံရဲ့လောင်းကစားဗဟုချက်နေရာဖြစ်တဲ့မကောက်ကျွန်းမှာတော့ကက်စီနိုလောင်းကစားရုံတွေအားလုံးကိုပိတ်ထားပါတယ်။